ရိုညာကောင်းဆောင်တွေကအခြေခံလူခွင့်ရေးတွေကိုညှင်းပယ်ခံနေရတဲ့တန်းနဲ့ချီတဲ့ဒုက္ခတွေအတွက်တရားမျှတမှုရရှိရေးလုံခြုံရေးနဲ့ရေရှည်ရပ်တည်နိုင်ရေးအတွက်ဘလောက်ပဲကြိုးစားလုပ်ခဲ့ကြပေမဲ့နိုင်ငံတကာအစိုးရတွေရဲ့မကြာခဏဆိုသလိုလက်လူရှုခြင်းခံနေရတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကွန်ဆယ်တอมအဒရူးကတောက်ကြနေမှာပြောလိုက်ပြီးတကယ်အလုပ်ဖြစ်မဲ့လုပ်ရက်တွေကိုလူခွင့်ရေးကိုလေးစားလိုက်နာတယ်ဆိုတဲ့နိုင်ငံတွေကစူပေါင်းလှုပ်ဆောင်ကြဖို့နှိုးဆော်လိုက်ပါတယ်
All too often, these leaders and advocates have faced denial and indifference by those who are in position.
မကြာခဏဆိုသလိုရိုဟင်ဂျာအရေးပြောဆိုလှုပ်ရှားမှုတွေဟာအခြေအနေတွေမတူကွဲပြားအောင်လုပ်ပေးနိုင်စွမ်းသူတွေရဲ့ညှဉ်းဆန်းခြင်းကိုခံနေရပါတယ်။နိုင်ငံအစိုးရတွေကမကြာမကြာအနှစ်မပါတဲ့ထုတ်ပြန်ချက်တွေထုတ်တာ၊နောက်ဆက်တွဲအရေးယူမှုအကျိုးဆက်မပါတဲ့ဆုံးဖြတ်ချက်တွေအတွက်ထောက်ခံမဲတွေပေးတာတွေလုပ်တတ်ကြပါတယ်။ကျွန်တော်ပုံမှန်လင်းလင်းပြောပါမယ်။ကျွန်တော်ရိုဟင်ဂျာအတိုင်းဝိုင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ကအနှစ်မပါဘလာတက်တက်ဂတိစကားတွေကိုစိတ်ပြက်နေကြပါပြီ။နိုင်ငံရေးရပြောဆိုတဲ့စကားလုံးတက်တက်ဘယ်ကောင်မှခီးမပေါက်ပဲဖြစ်နေတဲ့မရေမတွက်နိုင်အောင်ထုတ်ပြန်နေတဲ့ကုလထုတ်ပြန်ချက်တွေကသူတို့သားသမီးတွေကိုဗိုက်ဝစေမှမဟုတ်ပါဘူးလို့ကုလအထူးကိုယ်စားလှယ်ကပြောသွားတာပါ။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုလို့ညွှန်းဆိုကြတဲ့2018ခုနှစ်ရခိုင်မြောက်ပိုင်းကစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်ထက်ထွက်ပြေးခိုလုံခဲ့ရတာ6နှစ်ပြည့်အောက်မွေပဲအခမ်းအနားကိုအွန်လိုင်းမှာပြုလို့ရမှာကုလအထုကိုယ်စားလှယ်ကအဲ့လိုပြောခဲ့တာပါဒီပွဲမှာရိုဟင်ဂျာလူမှုအဖွဲ့တွေက American UK UAE Bangladesh Gambia အစရှိတဲ့နိုင်ငံတကာတာဝန်ရှိသူတွေနဲ့ရိုဟင်ဂျာရွေးတိစုံဆွေးနွေးကြတာပါလေအဲ့ဒီမှာ Tom Andrew ကဒီလိုရိုဟင်ဂျာရေးကိုထိအောင်လုပ်နိုင်ဖို့ရုရှားနဲ့တရုတ်ပါနေတဲ့ကုလလုံခြုံရေးကောင်စီကိုကြော်ဖြတ်ဆရာမလို့ပဲလူအခွင့်အရေးကိုလေးစားလိုက်နိုင်တဲ့နိုင်ငံတွေအတူပူးပေါင်းပြီးအရေးယူဆောင်ရွက်ဖို့လိုအပ်ကြောင်းတိုက်တွန်းသွားပါတယ်ခင်ဗျာ